ဒါကြောင့်အပယ်လေးပုံဌာနသည်အကုသိုလ်ကြောင့်ပေါ်လာရတယ်အကုသိုလ်ဒုစရိုက်ကြောင့်ဖြစ်လာကြတယ်အဲ့ဒီဖြစ်လာကြတဲ့နေရာမှာအပယ်လေးပုံဌာနကိုကျမတို့ကတတ္တဝါတို့ရဲ့လားရတီရဖြစ်ရကိုပါဠိလိုစာလိုပြောရင်ဂတိလိုသုံးတယ်နော်ကာကြီးကတာဝင်ဘူးရေလုံးရစ်တင်ကိုဖတ်တဲ့အခါကျဂတိလိုပဲဖတ်ရတယ်ဃာငယ်ရေကတာမူရေလုံးရစ်တင်ကြတော့ဂတိမတူရှင့်ဒါကြောင့်ကတိနဲ့ဂတိသည်အတိပဲကွာခြားတယ်ကတိဆိုတာကတယောက်နဲ့တယောက်ကတိပေးတယ်နှုတ်ကတိသစ္စာเนาะဒါကိုကတိလို့သုံးရတယ်ဂတိဆိုတာကတတ္တဝါတွေရဲ့လားရာသွားရာလို့သုံးတယ်လားရာသွားရာဆိုတာဘယ်လိုလားရာသွားရာလဲတတ္တဝါတွေသေပြီးနောက်တရားတွေသုံးတာเนาะဒါကြောင့်တတ္တဝါတွေသေပြီးတော့သေတယ်ဆိုတာပါဠိလို့ပြောရင်သုတိတတဝါရီသုတိဆိုတာတေပြီးရင်ဘဝဆိုတာဒီကံနေကုသိုလ်အကုသိုလ်ကံနေလုံးဝမရှိတော့ရင်နောင်ဘဝဆိုတာလာရသွားရမရှိတော့ဘူးသို့တော်လေဒီဘဝမှာကုသိုလ်တွေလည်းအများကြီးအကုသိုလ်တွေအများကြီးလှုပ်ထားရင်တော့လေကုသိုလ်အကုသိုလ်ကံမျိုးစေ့တွေရှိထားတဲ့ပုံကောတေသွားပြီးရင်သုတိပြီးရင်နောင်ဘဝခန္ဓာတွေပြန်ရှိလားမရှိဘူးလားသုတိပြီးရင်ဘာပြန်ဖြစ်လဲတိတန်ဒီဆိုတာပြန်ဖြစ်တာပဲဒါကြောင့်သေပြီးရင်ဘာပြန်ဖြစ်လဲပြန်ပြီးတော့ပဋိသင်္ဍေဖြစ်တယ်ပဋိသင်္ဍေပြီးလို့ရှင်တခါသုတိဘဝကံအကြောင်းကံတွေကိုကုသိုလ်အကုသိုလ်ကံတွေကိုမဖြတ်တရွေ့ဘဝခန္ဓာတွေရကြမယ်ဒါကြောင့်ဖရာအစားရှိတဲ့ဖရာယဟန္တာကြီးများကြတော့သူတို့ဘဝတွေများစွာမှာပြုခဲ့တဲ့အကုသိုလ်ကံတွေကိုလည်းမဖြစ်တော့အာကုသိုလ်ကံတွေကလည်းနောက်လို့ဆရာမရှိတော့တဲ့အတွက်ကြောင့်ဖရာယဟန္တာကြတော့အကြောင်းတရားလို့ပြောလို့ရတယ်ကုသိုလ်တွေရောအကုသိုလ်တွေရောပယ်ခွာသွားပြီဖြစ်တဲ့အတွက်ကြောင့်သူတို့လုံးသမျှအားလုံးကရိယာလို့သုံးလားမသုံးလားခုဓမ္မမိတ်ဆွေတို့စိတ်ပိုင်းမှာသင်နေတယ်အကုသိုလ်စိတ်ကုသိုလ်စိတ်ဝိဘက်စိတ်ကရိယာစိတ်သင်နေနော်သင်တဲ့အချိန်မှာအကုသိုလ်ဆိုတာမကောင်းတဲ့စိတ်ကုသိုလ်ဆိုတာကောင်းတဲ့စိတ်ကောင်းတာမကောင်းတာတွေရှိတဲ့အတွက်ကြောင့်ဝိဘက်ဆိုတဲ့အကျိုးဆိုတာရှိတယ်ဒါဆိုရင်ကုသိုလ်အကုသိုလ်ဆိုတဲ့အကြောင်းမရှိတော့ရင်ဝိဘက်အကျိုးမရှိတော့ဘူးပေါ့ဒါကြောင့်ဖရာယဟန္တာကြီးကြတော့ကုသိုလ်တွေရောအကုသိုလ်တွေရောပယ်လိုက်နိုင်တဲ့အတွက်ကြောင့်နောင်ဝိဘက်စွာမရှိတော့အသက်ရှင်နေသေးသည်တနည်းအားဖြင့်ဖရာယဟန္တာဘဝတော့ရောက်သွားပြီပရိနိဗ္ဗာန်မဆံရသေးတဲ့အချိန်မှာလူသက်မြာအလုံးကိုကံလို့မဆိုတော့ဘူးကုသိုလ်လို့မဆိုတော့ဘူးအကုသိုလ်လို့မဆိုတော့လူသက်မြာအလုံးတို့ဒီပြုကာမှပဲဖြစ်တော့ကရိယာလို့သုံးသွားတယ်နော်ဒါကြောင့်ဖရာယဟန္တာတွေမှာတေပြီးတဲ့နောက်တွားရအောင်မဲ့ဘဝရှိသေးလားသေးပြီးတော့လာရအောင်မဲ့ဘဝရှိသေးလားမရှိတော့ဖရာယဟန္တာတို့ကြတော့ဂတိစာမရှိတော့ဘူးเนาะကျမတို့ဓမ္မမိတ်ဆွေတို့ကြတော့အာဟုသူတွေကလည်းမပယ်နိုင်သေးကုသိုလ်တွေကလည်းမပြည့်ပြည့်အောင်လုပ်နေရဇဲဆိုတော့ကုသိုလ်အာဟုသူတွေရှိနေသေးသရွေ့ကျမတို့တွေသေပြီးတဲ့နောက်မှာတွားရအောင်မဲ့လာရတွားရတွေရှိကြအောင်မဲ့အဲ့ဒီလိုရှိတဲ့အဲမှာမှအာဟုသူရှိတဲ့ပုံကိုယ်တွေအကုသိုလ်တရားတွေမပယ်ခွာနိုင်သေးတဲ့ပုံကိုယ်တွေကြတော့သေပြီးတော့အကုသိုလ်ရဲ့အကျိုးအားလျော်စွာတွားရမယ်ဂတိကိုကောင်းတဲ့ဂတိဖြစ်မလားမကောင်းတဲ့ဂတိဖြစ်မလားမကောင်းတဲ့အကုသိုလ်တွေလုပ်ရင်အပယ်လေးပုံဌာနတွေရောက်မှာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့လားရဆိုတော့သေပြီးတွားရအောင်သုံးတယ်လားရတွားရကိုမကောင်းတဲ့အတွက်ကြောင့်ဒုလို့သုံးပြီဟုတ်လားဒုဆိုတဲ့ဟာနဲ့ဂတိနဲ့ပေါင်းလိုက်တဲ့အခါမှာပါဠိတရာနီးနဲ့ဓာငယ်တလုံးဆင့်ထည့်လိုက်တော့ဒုဂတိဟုတ်လားဒါကြောင့်အပယ်လေးပုံကိုနောက်တနည်းပြောရင်ဒုဂတိဆိုတဲ့မကောင်းတဲ့ဘုံလို့လည်းခေါ်လို့ရတယ်ဟုတ်လားမကောင်းတဲ့ဘုံဌာနဒုဂတိဒီဘယ်နှဘုံရှိလဲ၄ဘုံရှိဒါကြောင့်၃ဆင့်နဲ့တဘုံမှာမကောင်းတဲ့ဘုံဌာနတနည်းအားဖြင့်အာဟုသူတွေလှုပ်လို့ရောက်ရမယ်ဘုံဌာနသည်ဘယ်နှဘုံမဲရှိလဲ၄ဘုံရှိတဲ့အတွက်ကြောင့်၃၁တဲက၄နှုတ်လိုက်ရင်ဘယ်နှဘုံကျမ်းလဲ၂ဆင့်နဲ့၃၁တဲက၄နှုတ်ဘယ်လောက်ကျမ်းအေးဘော၂ဆင့်နဲ့9ဘုံကျမ်းပဲ